ခန်သာလို့မပါရဲ့လားတူတော်မောင်။ယက်စွာဖျားရှင်ကသားတော်ယာဟုလာကိုစုဆုံးမခဲ့တဲ့စကားတစ်ခုရှိပါတယ်။သားတော်ယာဟုလာဆင်ကျင်၍ဆင်ကျင်၍တွေးတော်ပါ၊ဆင်ကျင်၍ဆင်ကျင်၍ပြောဆိုပါ၊ဆင်ကျင်၍ဆင်ကျင်၍လုတ်ကင်ပါတဲ့။ဒီစကားဟာယက်စွာဖျားကသားတော်ယာဟုလာအတွက်ပြောဆိုဆုံးမခဲ့တယ်ဆိုပေမဲ့ကဘာသူကဘာသားအလုံးကိုရင်ညွှန်းပြီးပြောဆိုခဲ့တာဖြစ်ပါတယ်ငါတို့။လောကမယ်စကားကိုမစင်မကျင်ပဲအလောကြီးပြောဆိုတတ်တဲ့သူတွေဟာလူမှုအတိုင်းဝိုင်းမှာအများရဲ့ကဲ့ရဲ့ရှုံချတာကိုမကြာခဏခံကြရတတ်ပါတယ်။စကားမတည်တလို့ဖြစ်တတ်တာကြောင့်လဲလူတွေရဲ့ဂျုံကြီးကိုးစားမှုကိုအလွယ်တကူမရနိုင်ကြပါဘူး။ဆက်စင်မီရာကတွေတုံးမြင့်ကောက်ခံတော့မယ်လို့ကြေညာချက်ထုတ်ပြီးတဲ့နောက်မကြာခင်ကုံစင်းနှုံးတွေတက်လာလိမ့်မယ်လို့စီးပွားရေးပညာရှင်တွေကဝေဖန်ထောက်ပြခဲ့ပါတယ်။ဒါပေမဲ့လို့ရန်ကုန်တိုင်းဝန်ကြီးချုပ်အပါအဝင်အစိုးရဘက်ကတာဝန်ရှိသူတချို့ကကုံစင်းနှုံးတွေတက်မလာနိုင်ဘူးလို့ငြင်းချက်ထုတ်ခဲ့ကြပါတယ်။အခုဆိုရင်တို့ငြင်းချက်ထုတ်ခဲ့တာဟာလုံးဝမှားယွင်းခဲ့တယ်ဆိုတဲ့အကြောင်းကုံစင်းနှုံးတွေတရိပ်ရိပ်တက်လာနေတာကတာရကဖြစ်လို့နေပါလိမ့်ငါတို့။ရန်ကုန်မြို့တိုက်ခန်းနေပြည်သူတွေဟာရခင်ကရေဆက်မောင်းကအပါဝင်ရေဆက်မီတာကအနေနဲ့တခန်းကိုကြက်9000ပြန်မြလာစဉ်ပေးခဲ့ရပါတယ်။အခုမီတာကတွေတုံးမြင့်ကောက်ခံပြီးနောက်ပိုင်းဇူလိုင်လကုန်ကစလို့ရေဆက်မောင်းကအပါဝင်ရေမီတာကတခန်းကိုကြက်1000တချို့11000 12000စသဖြင့်အတီးတီးတိုးမြင့်ပေးဆောင်နေကြပါပြီ။အခြေခံစားတော့ကုန်ဈေးနှုန်းတွေနဲ့လူသုံးကုန်ပစ္စည်းဈေးနှုန်းတွေလည်းတက်လာပါတယ်။မီတာကပြောင်းလဲကောက်ခံပြီးနောက်ပိုင်းပေါ်ဆန်းဆန်တဲ့အိတ်ကိုကြက်4000ကနေကြက်4500တက်သွားပါတယ်။ဖဲစီတပိတ်တာကြက်9000ကနေကြက်8000မြင့်တက်လာပါတယ်။ကြက်သားဝက်သားအမဲသားတပိတ်တာဈေးကြက်1000လောက်စီတက်သွားပါတယ်။ကြက်ဥဘဲဥဈေးတွေနဲ့ဟင်းသီးဟင်းရွက်ဈေးတွေလည်းတက်လာပါတယ်။ကြည်တွင်းကုန်ဈေးနှုန်းတွေတက်နေပြီမဲ့လို့နိုင်ငံသားအများစုရဲ့ဝင်ငွေကတော့တက်မလာတဲ့အတွက်အခြေခံလက်လုပ်လက်စားပြည်သူတွေနဲ့လက္ခဏာဝန်ထမ်းတွေပိုကြီးအထိနာကြပါတယ်။မီတာကတုံးမြင့်ကောက်ခံတော့မယ်လို့ကြေညာချက်ထုတ်ပြီးကြတဲ့ကပြည်သူတွေဟာမီတာကတုံးမြင့်ပေးဆောင်ကြရတော့မယ်အပြင်ကုန်ဈေးနှုန်းတွေပါလိုက်ပြီးတက်လာမှာကိုကြိုတင်စိုးရိမ်ပူပန်ခဲ့ကြပါတယ်။အခုပြည်သူတွေစိုးရိမ်ပူပန်ခဲ့တဲ့အတိုင်းကုန်ဈေးနှုန်းတွေတက်လာကြပါပြီ။ဒါကြောင့်ပြီးခဲ့တဲ့ဇူလိုင်လအတွက်မီတာကဘီတွေလက်ထဲရောက်မလာသေးပါဘူး။တက်လာမဲ့ကုန်စည်နှုန်းတွေအပြင်ပြည်သူတွေအတွက်တည်ငြိမ်တဲ့လျှက်စစ်ဝန်ဆောင်မှုပေးဖို့မပြင်းစင်ရသေးပဲနဲ့မီတာကအရင်တုံးမြင့်ကောက်ခံတာဟာမှားတယ်လို့အဖတော်ဆိုကြင်ပါတယ်ငါတို့လျှက်စစ်နဲ့စွမ်းရင်းဝန်ကြီးဌာနကတစ်နှစ်ကိုဘီလီယံကျပ်9000ဝန်းကျင်လောက်အရှုံးပေါ်နေတယ်လို့ပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာပြည်တော်စုလွှတ်တော်ကိုယ်စားလှယ်ဒေါက်တာခွန်ဝင်းတောင်းကလျှက်စစ်တပ်အားခိုးယူတုံးဆွဲမှုကြောင့်မြန်မာတိုင်းနိုင်ငံလုံးမှာတစ်နှစ်ကိုကျပ်ဘီလီယံ350လောက်ဆုံးရှုံးလျက်ရှိနေတယ်လို့ပြောသွားခဲ့ပါတယ်။ဝိုင်းကိုလို့ရှုံးနေတာကိုမဆိုင်တဲ့ပြည်သူတွေကိုမျှခံခိုင်းနေရင်ငါးတကာပါတဲ့ခြေပဇွန်ကောင်းပေါ်စုပုံခံစီဆိုတဲ့အတိုင်းဖြစ်နေမှာဖြစ်ပြီးတအားကဆုံးရှုံးတာတွေကိုကာမိအောင်တအားကတုံးမြင့်ကောက်ခံနေတာတွေဟာအဖြစ်မှန်မဟုတ်သေးဘူးလို့ဝေဖန်သွားခဲ့ပါတယ်။ဒါပြင်မီတာကကောက်ခံမှုနည်းပါးစဉ်ကပင်ခိုးယူတုံးဆွဲနေတာမီတာကတုံးမြင့်ကောက်ခံတာကြောင့်ပိုးပြီးခိုးယူတုံးဆွဲလာကြမှာဆိုရင်လည်းအကြောင်းMESC ကတာဝန်ရှိတဲ့သူတယောက်ကလည်းပြောသွားခဲ့တာသတင်းအနေနဲ့မှဖတ်လိုက်ရပါတယ်။မန္တလေးတိုင်းဒေသကြီးမှာပြီးခဲ့တဲ့7လအတွင်းကလက်စစ်တပ်အားခိုးယူတုံးဆွဲမှု100ကျော်အတွက်ဒဏ်ကြေးငွေကျပ်သိန်းပေါင်း9000ကျော်ရရှိခဲ့တယ်လို့လက်စစ်တပ်အားပေးရေးကော်ပိုရေးရှင်းကထုတ်ပြန်ထားပါတယ်။ဒါဟာမန္တလေးတိုင်းတစ်ခုတည်းကစစ်စစ်တွေ့ရှိခဲ့တဲ့ခိုးယူတုံးဆွဲမှုတချို့ပါ။တပြည်လုံးနဲ့ဆိုခိုးယူတုံးဆွဲမှုအမြောက်များရှိနေနိုင်ပါတယ်။တလကိုဓာတ်အားဖြန့်ဖြူးမှုရဲ့ပြင်းမြ14ရာခိုင်နှုန်းလောက်ပျောက်ဆုံးနေတယ်လို့လက်စစ်တပ်အားပေးရေးကော်ပိုရေးရှင်းကထုတ်ပြန်ထားပါတယ်။ခိုးယူတုံးဆွဲသူအများစုဟာစက်မှုလုပ်ငန်းရှင်တချို့ပါ။သူတို့ဟာအာဂရီလိုက်စားတဲ့ဝန်ထမ်းတွေနဲ့ပူးပေါင်းပြီးမီတာယူနစ်နှေးကွေးအောင်မတမာမှုပြုလုပ်ထားကြတာပါငါတို့။အစိုးရအနေနဲ့အာဂရီလိုက်စားနေတဲ့ဝန်ထမ်းတွေနဲ့ဓာတ်အားခိုးယူတုံးဆွဲနေတဲ့လုပ်ငန်းရှင်တချို့ကိုထိရောက်တဲ့အရေးယူမှုတွေပြုလုပ်ဖို့အပူတပြင်းလိုအပ်နေပါတယ်။လို့မို့ဆိုရင်ဒေါက်တာခွန်ဝင်းတောင်းပြောသလိုဝိုင်းခိုးလို့ရှုံးနေတာကိုမဆိုင်တဲ့ပြည်သူတွေကိုမျှခံခိုင်းသလိုဖြစ်နေပါလိမ့်မယ်။ဒါအားကခိုးယူတုံးဆွဲတာတွေကိုအရေးယူဖို့2014ခုနှစ်ကဥပဒေထုတ်ပြန်ထားပါတယ်။ထုတ်ပြန်ထားတဲ့ဥပဒေထဲမှာလက်စစ်ခိုးယူတုံးဆွဲမှုကိုကျူးလွန်ရင်ဒဏ်ငွေကျပ်3000ကနေ5000ကျပ်အထိဖြစ်စေထပ်မံကျူးလွန်ရင်ငွေဒဏ်အပြင်ထောင်ဒဏ်တစ်နှစ်မှ3နှစ်အထိကျခံစေရမယ်လို့ဖော်ပြပါရှိပါတယ်။ကြာထမ်းရတဲ့ဥပဒေဟာတာမန်အရက်သူအရက်သားတွေအတွက်ထိရောက်မှုရှိနိုင်ပေမဲ့လို့တလတလကိုမီတာကကျပ်30000ကနေရာကနန်းဒီပါအထိပေးဆောင်နေရတဲ့လုပ်ငန်းရှင်ကြီးတွေအတွက်တော့ကြည်စရာပြက်လုံးတစ်ခုလိုဖြစ်နေပါပါ။ဒါကြောင့်အစိုးရအနေနဲ့လက်စစ်တပ်အားဆုံးရှုံးလေလွင့်နေတာကနေကင်းဝေးအောင်အဂရိလိုက်စားနေတဲ့ဝန်ထမ်းတချို့နဲ့ခိုးယူတုံးဆွဲနေတဲ့လုပ်ငန်းရှင်အချို့ကိုအပြစ်ပေးအရေးယူနိုင်မှုဒီထက်ပိုပြီးပြင်းထန်ထိရောက်တဲ့အရေးအမှုတွေပြုလုပ်ဖို့လိုအပ်နေပြီဖြစ်ပါတယ်။ဖ ကျန်နိုင်ဥပဒေတည်ထမ်းမှန်ရေးဆွဲပြဌာန်းမှုလိုအပ်နေပါတယ်ဆိုတဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ညီကုန်းချိုးလိုက်ပါစေ။မင်းလဲအရင်ငါသည်စာပြန်မှာချက်လက်စွာသောမင်းရဲ့အဘစန်နီဦး